မြန်မာနိုင်ငံဆိုင်အိန္ဒိယနိုင်ငံမဏိပူပြည်နယ်ဒေသကြီးပါတစ်ခုကိုမြန်မာတပ်မတော်ကကျူးကျော်ဝင်ရောက်ခဲ့တဲ့လူဒေသခံတွေကဆွတ်ဆွဲပြောဆိုကြပြီးအိန္ဒိယအစိုးရကအကာအကွယ်ပေးဖို့တောင်းဆိုကြပါတယ်။မြန်မာစစ်တပ်ကပြီးခဲ့တဲ့မတ်လ14ရက်နေ့ကမဏိပူပြည်တဲ့တန်ကိုပိုးကဟိုလဖိုင်ရွာတဲ့ကိုဝင်ရောက်ခဲ့ပြီးလွှတ်ဆက်တစ်ခုကိုမီးရှို့ပြီးစစ်ပစ္စည်းတွေအလုံးကိုယူဆောင်သွားတယ်လို့ဒေသခံတွေပြောဆိုကြတာကိုကိုကာပြီး Writers သတင်းကရေးသားပါတယ်မြန်မာစစ်တပ်တွေဝင်ရောက်ခဲ့တယ်လို့ပြောဆိုပြီးလုံခြုံရေးတပ်ဖွဲ့တွေခြားထားပေးဖို့ကိုလည်းရွာတွေကဒေသခံတွေပြီးခဲ့တဲ့တောက်ကြံနေ့ကဆန္ဒပြခဲ့ပါတယ်။နေသက်ဒေသမှာနေထိုင်သူတွေအနှောက်အယှက်ကင်းကင်းနဲ့လုံခြုံရေးများစွာနေထိုင်ရေးအတွက်အိန္ဒိယအာဏာပိုင်တွေဘက်ကစောင့်ရက်ပေးဖို့ရွာရဲ့အကြီးအကဲကလည်းတောင်းဆိုပါတယ်
။ We want peace living in India. But we are now at all not safe. We are afraid of this Burmese army.
ကျွန်တော်တို့ကအိန္ဒိယနိုင်ငံတွင်ငြင်းချမ်းစွာနေလိုပါတယ်။ဒါပေမဲ့ကျွန်တော်တို့မှာလုံခြုံမှုမရှိပါဘူး။ကျွန်တော်တို့မြန်မာစစ်တပ်ကိုကြောက်နေရပါတယ်လို့ပြောဆိုသွားတာဖြစ်ပါတယ်။လက်ကွင်းနေရေကန်တွေစိတ်နဲ့တောတောင်နေကြောင်းအိန္ဒိယရဲ့ရတနာလို့တင်စားခေါ်ကြတဲ့မဏိပူပြည်နယ်ကတော့စဲစဲနစ်တင်နဲ့ချူပြီးတက်ပွဲလေးတွေကြိုးစားဖြစ်နေတာပါ။တပုံတွေကမြန်မာဘက်ကိုအကာအကွယ်ပြုနေထိုင်နေကြသလိုမွေးရစေဝါနဲ့လက်နက်တွေနေဆက်ကိုဖြတ်ပြီးဝင်ရောက်ရလဲဖြစ်တယ်လို့အနာဘိုင်တို့ကဆွတ်ဆွဲပြောဆိုနေကြတာလည်းဖြစ်ပါတယ်။